ယောဟန်အခိုင်းလေးမှာဖော်ပြထားတဲ့ယေရှုပိတ်ကားတော်မူသောအသက်ဆန်းရည်ကိုရနိုင်တဲ့နေ့ကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်။ယောဟန်အခိုင်းလေးအခန်းငယ်30မှာယေရှုကအကျင့်ပြတ်တဲ့ရှမာရိအမျိုးသမီးကိုအခုလိုမိန့်တော်မူပါတယ်။ဖယားသခင်ကျေးဇူးတော်ကို၎င်းငါတောက်ဖို့ရေပေးပါဟုဆိုသောသူကအဘယ်သူဖြစ်သည်ကို၎င်းသင်သည်သိလျင်ထိုသူကိုတောင်းလိမ့်မည်။ထိုသူသည်လည်းအသက်ရည်ကိုပေးလိမ့်မည်ဟုပြန်၍မိန့်တော်မူပါれ။ဖယားသခင်ကျေးဇူးတော်ဆိုတာဖယားသခင်ကမိမိရဲ့တနာခြင်းကယူနာတော်တန်တတ်ကြောင့်ကျေးဇူးပြုခြင်းကိုမခံထိုက်သောအပြစ်ရှိသောလူသားများကိုသားတော်ယေရှုခရစ်အားဖြင့်အပြစ်ငရဲကနေလွတ်မြောက်ပြီးအိုနာသိခြင်းနဲ့ကင်းသောဖယားသခင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုအခမဲ့လက်ဆောင်အဖြစ်ပေးကမ်းတော်မူခြင်းဖြစ်ပါれ။အခုယောဟန်အခိုင်းလေးအခန်းငယ်30မှာဖယားသခင်ကမိမိရဲ့တနာခြင်းကယူနာတော်တန်တက်ကြောင့်ကျေးဇူးပြုခြင်းကိုမခံထိုက်တဲ့အကျင့်ပြတ်တဲ့ရှမာရိအမျိုးသမီးကိုသားတော်ယေရှုခရစ်အားဖြင့်အသက်ရည်ကိုအခမဲ့လက်ဆောင်အဖြစ်ပေးကမ်းတော်မူပါတယ်။သို့သောရှမာရိအမျိုးသမီးကယေရှုပေးကမ်းတော်မူသောအသက်ရည်ကိုနားမလဲတဲ့အပြင်ယေရှုဟာအမှန်တကယ်ဘယ်သူလဲဆိုတာကိုမသိဘူး။ရှမာရိအမျိုးသမီးကယေရှုကိုမသိပေမဲ့ယေရှုကတော့ရှမာရိအမျိုးသမီးကိုအစကတည်းကသိတော်မူပြီးသူမရဲ့နောင်ဘဝအတွက်အလိုအဆုံးဖြစ်တဲ့အသက်ရည်ကိုအခမဲ့လက်ဆောင်အဖြစ်ပေးကမ်းတော်မူပါတယ်။အခန်းငယ်7မှာရှမာရိအမျိုးသမီးကသခင်၌ရေခတ်စရာမရှိရေတွင်းလဲနေသည့်ဖြစ်၍အသက်ရည်ကိုအဘယ်သို့ရနိုင်ပါမည်နည်းလို့ယေရှုကိုမေးလိုက်ပါတယ်။ဒီအမျိုးသမီးကအသက်ရည်ကိုပေးကားနေတဲ့ယေရှုကိုလုံးဝအယုံအကြည်မရှိဘူး။အခန်းငယ်7မှာအဲ့ဒီရှမာရိအမျိုးသမီးကယေရှုကိုအခုလိုပြောပါတယ်။ဤရည်တွင်းကိုငါတို့အဘယာကုပ်သည်ငါတို့အားပေး၏။သူကိုယ်တိုင်မှဆ၍တာသမီးတိရိစ္ဆာန်များတို့သည်ဤရည်တွင်းကိုတောက်ကြပြီးသခင်သည်ထိုသူထက်ကြီးမြတ်သလောဟုဆို၏။ဒါဟာရှမာရိအမျိုးသမီးကယေရှုအပေါ်မှာသူမရဲ့အထင်သေးတဲ့စိတ်ကိုပေါ်လွင်စေတာပဲဖြစ်တယ်။သို့သောယေရှုကဒီအမျိုးသမီးရဲ့မထီမဲ့မြင်ပြုခြင်းကိုတနာခြင်းကယူနာတော်နဲ့ပြန်လဲတုံ့ပြန်ပြီးမိမိပေးကမ်းသောအသက်ရည်ဟာရည်တွင်းတဲကထွက်တဲ့ရည်နဲ့မတူကြောင်းရှင်းပြတော်မူပါတယ်။ဓမ္မမိတ်ဆွေတို့လည်းယေရှုရဲ့ကယ်တင်ခြင်းအကြောင်းကိုကြားရတဲ့အခါမှာဒီကြမ်းချက်တဲကရှမာရိအမျိုးသမီးလိုပဲယေရှုကိုလောင်ပြောင်တဲ့ဇကားတွေကိုပြောဆိုတတ်ကြမှာပါယေရှုကိုအင်္ဂလိပ်ဖျားလို့ပြောလိုက်တောကြနေရင်ချင်းဖျားကရင်ဖျားကချင်ဖျားလို့နောက်တစ်မျိုးပြောလိုက်နဲ့ယေရှုကိုစော်ကားမိတဲ့ဇကားတွေကိုပြောဆိုတတ်ကြတယ်မဟုတ်ပါလားအချို့ကလည်းကိုးကွယ်စရာရှာလို့ဒီအစိမ့်တေသွားတဲ့သူကိုမှကိုးကွယ်ရတယ်လို့အံ့ရောအံ့ရောအမင်္ဂလာနဲ့တေသွားတဲ့ဒီချင်းဖယားကရင်ဖယားကချင်းဖယားကငါတို့နဲ့ပါဆိုင်လို့လဲငါတို့ကိုဘာလို့ပေးနိုင်မှာလဲဆိုပြီးယေရှုကိုအထင်သေးတဲ့ဇကားတွေကိုပြောဆိုတတ်ကြပါတယ်ဒါတွေအားလုံးဟာယေရှုကိုမသိလို့ပြောမိခဲ့ကြတာပါယေရှုကသူ့ကိုအထင်သေးတဲ့ဇကားတွေနဲ့မလေးမခန့်ဆက်ဆံခဲ့တဲ့ရှမာရိအမျိုးသမီးကိုတနာခြင်းကယူနာတော်နဲ့ပြန်လဲတုံ့ပြန်ပြီးအသက်ရည်ကိုပေးကမ်းခဲ့သလိုနေအမျိုးမျိုးနဲ့စော်ကားပစ်မှားတဲ့သူတို့ကိုလည်းတနာခြင်းကယူနာတော်နဲ့ပြန်လဲတုံ့ပြန်တော်မူပြီးအသက်ဆန်းရည်ကိုပေးကမ်းတော်မူလျက်ရှိပါတယ်။အခန်းငယ်73ကနေပြီးတော့74ကြားမှာယေရှုကသူ့ကိုမလေးမခန့်ပြောဆိုခဲ့တဲ့ရှမာရိအမျိုးသမီးကိုကယူနာတော်နဲ့အခုလိုပြန်ပြီးတုံ့ပြန်ပါတယ်။ယေရှုကလည်းအီရည်ကိုတောက်တော်သူသည်နောက်တဖန်ရေငတ်ဦးမည်။ငါပေးသောရည်ကိုတောက်တော်သူမူကားရည်ငတ်ခြင်းနဲ့အစင်မပြတ်ကင်းလွတ်လိမ့်မည်။ငါပေးသောရည်သည်ထိုသူ၌ထာဝရအသက်ရှင်ခြင်းအလို့ငှာထွက်သောစမ်းရည်ဖြစ်လိမ့်မည်ဟုမိန့်တော်မူ၏။ယေရှုကမိမိပေးကမ်းတော်မူသောအသက်ရည်ဟာလူတို့ရဲ့နောင်ဘဝနဲ့ဆိုင်သောထာဝရအသက်တည်းဟုသောအပြစ်ငရဲကနေလွတ်မြောက်ပြီးအိုနာသိခြင်းမရှိတော့တဲ့ဘုရားသခင်နိုင်ငံတော်မှာသာဝရဝင်စားရသောအခွင့်ဖြစ်ကြောင်းရှမာရိအမျိုးသမီးကိုရှင်းပြတော်မူပါれ။သို့သောရှမာရိအမျိုးသမီးကယေရှုရဲ့ဇကားတော်ကိုနားမလည်သေးဘူး။ရှမာရိအမျိုးသမီးက ယေရှုရဲ့စကားတော်ကိုနားမလည်ပေမဲ့အသက်ရေကိုအခမဲ့ပေးတာဆိုတော့ဘာပဲဖြစ်ဖြစ်အခုလိုတောင်းလိုက်ပါတယ်အခန်းငယ်15မှာမိမကလည်းသခင်အကျွန်ုပ်သည်ရေငတ်ခြင်းနဲ့၎င်းဒီကိုလာ၍ရေခတ်ခြင်းနဲ့၎င်းကင်းလွတ်မည်အကြောင်းထိုရေကိုပေးပါဟုတောင်းလိုက်ပါတယ်အခန်းငယ်16မှာယေရှုကအခုလိုတုံ့ပြန်ပါတယ်ယေရှုကသွားလော့သင်ဤလင်ကိုခေါ်၍ဒီကိုလာအောင်လို့ဟုမိန့်တော်မူ၏ဒါဟာယေရှုကရှမာရိအမျိုးသမီးကိုအမိန့်ပေးလိုက်တာဖြစ်တယ်အခမဲ့လက်ဆောင်အဖြစ်ယေရှုပေးကမ်းတော်မူသောအသက်ဆန်းရည်ကိုရနိုင်ဖို့အတွက်ဆိုရင်သွားလော့သင်ဤလင်ကိုခေါ်၍ဒီကိုလာအောင်လို့ဟုသောယေရှုရဲ့အမိန့်တော်ကိုနာခံရမှာဖြစ်တယ်မနာခံရင်တော့အသက်ဆန်းရည်ကိုတစ်စက်မှရမှာမဟုတ်ဘူးအခန်းငယ်16မှာမိမကလည်းအကျွန်ုပ်၌လင်မရှိလို့အမှန်အတိုင်းဖြေလိုက်ပါတယ်အကျွန်ုပ်၌လင်မရှိဆိုတဲ့ဒီအမျိုးသမီးရဲ့ပြောဆိုချက်ဟာမှန်ကန်တဲ့အကြောင်းအတိအမှတ်ပြုတ်တဲ့အနေနဲ့လင်မရှိဟုသောစကားသည်မှန်၏လို့ယေရှုကပြန်ပြီးမိန့်တော်မူပါတယ်ဒီအမျိုးသမီးမှာလင်မရှိတာမှန်ရင်ယေရှုကသွားလော့သင်၏လင်ကိုခေါ်၍ဒီကိုလာအောင်လို့လို့ဘာကြောင့်အမိန့်ပေးခဲ့တာလဲကိုအပြစ်ကိုနောင်တနှလုံးသားနဲ့ဝန်ခံဖို့ယေရှုကအမိန့်ပေးလိုက်တာဖြစ်တယ်။နောင်တနှလုံးသားနဲ့ကိုအပြစ်ကိုဝန်ချတောင်းပန်ခြင်းမရှိရင်တော့ယေရှုပေးကမ်းတော်မူသောအသက်ဆန်းရည်ကိုလုံးဝမရနိုင်ဘူး။အဲ့ဒါကိုကျွန်တော်တို့နားလည်သဘောပေါက်ဖို့အမတန်အရေးကြီးပါတယ်။ခရိယန်အတုများစွာထွက်လာတဲ့အကြောင်းရင်းကဒီအချက်ပါပဲ။အသက်ဆန်းရည်ကိုအခမဲ့လက်ဆောင်အဖြစ်ယေရှုပေးကမ်းနာမှန်တော်လဲနောင်တနှလုံးသားနဲ့ကိုအပြစ်ကိုဝန်ချတောင်းပန်တော်သူတို့ကိုသာပေးတော်မူပါတယ်။နောင်တမပါဘဲအခမဲ့ပေးလို့တောင်းတာမျိုးတသက်နဲ့တော့ယေရှုပေးကမ်းတော်မူသောအသက်ဆန်းရည်ကိုမရနိုင်ကြောင်းရှမာရိအမျိုးသမီးကိုယေရှုကပြောပြတော်မူပါတယ်။အခမဲ့လက်ဆောင်အဖြစ်ယေရှုပေးကမ်းတော်မူသောအသက်ဆန်းရည်ဒီဟုသောထာဝရအသက်ကိုလက်ခံရရှိနိုင်မှုအတွက်ဆိုရင်ယေရှုဖခင်ရဲ့ရှေ့တော်မှာနောင်တနှလုံးသားနဲ့အပြစ်ဝန်ချတောင်းပန်ဖို့လိုအပ်ပါတယ်။ဒါကြောင့်ယေရှုကရှမာရိအမျိုးသမီးကိုသွားလော့သင်ဤလင်ကိုခေါ်၍ဒီကိုလာအောင်လို့လို့မိန့်တော်မူခြင်းဖြစ်ပါတယ်။အဲ့ဒီရှမာရိအမျိုးသမီးကသူမမှာလင်မရှိတဲ့အကြောင်းမှန်သောစကားကိုဝန်ခံပြောဆိုခဲ့ပေမဲ့သူမမှာအပြစ်ရှိတဲ့အကြောင်းမှန်သောစကားကိုတော့မပြောဘဲခြံထားခဲ့ပါတယ်။ဒီအမျိုးသမီးကကိုယ့်အပြစ်ကိုဝန်ခံပြောဆိုခြင်းမရှိဘဲခြံထားခဲ့တဲ့အတွက်ယေရှုကိုယ်တော်တိုင်ကသူမမှာလင်ငါးယောက်ရှိဖို့တဲ့အကြောင်းအခုလဲတရားဝင်လက်ထပ်ခြင်းမရှိဘဲယောက်ျားနဲ့အတူနေနေတဲ့အကြောင်းကိုထုတ်ဖော်ပေးခဲ့ရပါတယ်။သူမဟာဘုရားသခင်ပြည့်ညက်တော်တဲ့ကသူ့မယားဒါမှမဟုတ်သူ့ယောက်ျားကိုမပြစ်မှန်းနဲ့ဆိုတဲ့ပြည့်ညက်တော်ကိုလွန်ကျိုးတဲ့သူယောက်ျား၅ယောက်နဲ့လက်ထပ်ပိုးတဲ့သူဖြစ်တဲ့အတွက်သူ့ယောက်ျားကိုမပြစ်မှန်းနဲ့ဆိုတဲ့မာယွန်းခြင်းအမှုကိုအကြိမ်ကြိမ်ကျိုးလွန်တဲ့သူတရားဝင်လက်ထပ်ခြင်းမရှိဘဲယောက်ျားနဲ့အတူနေတဲ့အတွက်မတရားသောမိထုံ၌မိဝဲသောသူမာယွန်းခြင်းအမှုကိုပြုသောသူဘုရားသခင်ပြည့်ညက်တော်အရအသေးသက်ခြင်းကိုခံထိုက်တဲ့သူဖြစ်တဲ့အကြောင်းသူမရဲ့အခြေအနေမှန်ကိုယေရှုဖခင်ကထုတ်ဖော်ပြသတော်မူပါတယ်မိမိကျူးလွန်သောအပြစ်များအထွတ်နောင်တရပြီးယေရှုဖခင်ရဲ့ရှေ့တော်မှာအပြစ်ဝန်ချတောင်းပန်ဖို့ယေရှုဖခင်ကအမိန့်ပေးတော်မူပါတယ်အမိန့်တော်ကိုမနာခံရင်တော့အခမဲ့လက်ဆောင်အဖြစ်ယေရှုပေးကမ်းတော်မူသောအသက်ဆန်းရည်ကိုတစ်စက်မှရမှာမဟုတ်ဘူးအဲ့ဒီရှမာရိအမျိုးသမီးကမိမိနဲ့တခါမှတွေ့ဆုံခြင်းမရှိတဲ့ယေရှုကသူမရဲ့အပြစ်အလုံးကိုသိနေကြောင်းသိလိုက်ရတဲ့အခါယေရှုအပေါ်သူမရဲ့အမြင်ဟာပြောင်းလဲသွားပါတယ်။အခန်းငယ်19မှာထိုမိမကလည်းသခင်ကိုတော်သည်ပရောဖက်ဖြစ်သည်ကိုအကျွန်ုပ်ယိမ်မိပါ၏လို့ဆိုပါတယ်။ဒီအမျိုးသမီးကယေရှုဟာလူသားတရားဖြင့်ကြွလာတော်မူသောဘုရားသခင်သားတော်ဖြစ်ကြောင်းကိုမသိသေးဘူး။သို့သောဒီအမျိုးသမီးကသူမရဲ့အပြစ်အလုံးကိုယေရှုသိနေကြောင်းသိရတဲ့အခါမိမိလွန်ကျိုးသောအပြစ်များကိုခွန်လွတ်ပေးနိုင်မဲ့ဘုရားစစ်ဘုရားမှန်ကိုကိုးကွယ်ဖို့လိုအပ်ကြောင်းသိလာခဲ့ရပါတယ်အခန်းငယ်25မှာဒီအမျိုးသမီးကမ မယ်ရှိကြွလာမဲ့အကြောင်းဓမ္မဟောင်းကျမ်းမှာကြိုတင်ပြောထားတဲ့အချက်ကိုသိနေပြီးမယ်ရှိကြွလာတဲ့အခါမှာအလုံးစုံကိုပြောပြတော်မူမှာဖြစ်တယ်လို့ယေရှုကိုပြောပြပါတယ်။အခန်းငယ်26မှာယေရှုကလည်းသင်နှင့်စကားပြောသောငါသည်မယ်ရှိပင်ဖြစ်၏ဟုမိန့်တော်မူ၏။မယ်ရှိဆိုတာအပြစ်ရှိသောလူတို့ကိုကယ်တင်ဖို့လူစားတင်အဖြစ်ကြွလာတော်မူသောဘုရားသခင်သားတော်ယေရှုခရစ်တော်ကိုဆုလိုခြင်းဖြစ်ပါれ။ယေရှုကမိမိဟာဓမ္မဟောင်းကျမ်းမှာကြိုတင်ပြောထားသောကြွလာတော်မူသောမယ်ရှိပင်ဖြစ်ကြောင်းရှမာရိအမျိုးသမီးကိုပြောပြတော်မူတဲ့အခါရှမာရိအမျိုးသမီးကယေရှုဟာအမှန်တကယ်ဘယ်သူလဲဆိုတာကိုသိခဲ့ရပါれ။ရှမာရိအမျိုးသမီးကယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပါသလားရှမာရိအမျိုးသမီးရဲ့ပြောင်းလဲသောအသက်တာကိုကြည်ချင်းဖြင့်အဲ့ဒီရှမာရိအမျိုးသမီးကယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံကြောင်းကျွန်တော်တို့တွေ့ရပါတယ်။အခန်းငယ်28မှ29ကြားမှာရှမာရိအမျိုးသမီးကသူမရဲ့အပြစ်အလုံးကိုခွင့်လွှတ်ပေးနိုင်သောဖခင်ဟာသူမနဲ့စကားပြောနေတဲ့ယေရှုပင်ဖြစ်တဲ့အကြောင်းသိရတဲ့အခါမှာဝမ်းသာလွန်းလို့ရေခတ်ဖို့ပါလာတဲ့ရေဥကိုထားခဲ့ပြီးမြို့တဲကိုသွားပြတော့အကျွန်ုပ်ပြုတ်ဘူးသမျှသောအမှုအရာတို့ကိုထုတ်ဖော်သောသူကိုလာ၍ကြည့်ကြပါထို့သူသည်ခရစ်တော်မှန်လိမ့်မည်လို့လူတို့ကိုယေရှုအကြောင်းပြောပြပါတယ်မိမိမှာအပြစ်ရှိတဲ့အကြောင်းဝန်ခံပြောဆိုဖို့ရှက်ကြောက်ခြင်းလုံးဝမရှိတော့ဘူးဘာကြောင့်လဲဆိုရင်ယေရှုဖခင်ကသူမရဲ့အပြစ်အလုံးကိုခွင့်လွှတ်တော်မူပြီးဖြစ်တဲ့အတွက်ကြည်လင်သောစိတ်နဲ့ဝမ်းမြောက်ဝမ်းသာစွာယေရှုအကြောင်းကိုသက်သေခံပြီးပြောင်းလဲသောအသက်တာနဲ့အသက်ရှင်ပါれ။သူမရဲ့သက်သေခံချက်ကြောင့်များစွာသောရှမာရိလူတို့ကယေရှုဟာလောကီသားတို့ကိုကယ်တင်တော်မူသောသခင်တည်းဟူသောခရစ်တော်အမှန်စင်စစ်ပြတ်တော်မူကြောင်းကိုယုံကြည်လက်ခံကြပါれ။ယေရှုပေးကားတော်မူသောအသက်ဆန်းရည်တည်းဟူသောထာဝရအသက်ကိုမိတ်ဆွေလက်ခံရရှိပြီလားအခမဲ့လက်ဆောင်အဖြစ်ယေရှုပေးကားတော်မူသောအသက်ဆန်းရည်တည်းဟူသောအပြစ်ငရဲမှလွတ်မြောက်ပြီးအိုနာသေးခြင်းနဲ့ကင်းသောဘုရားသခင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုအခုရရှိခြင်းနဲ့ဆိုရင်သင်ရဲ့အပြစ်များကိုမသိခြင်းရောင်ဆောင်မဲ့အစားနောင်တနှလုံးသားနဲ့ယေရှုဖခင်ရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ပါ။နောင်တနှလုံးသားနဲ့ယေရှုဖခင်ရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ရင်သင်ရဲ့အပြစ်အလုံးကိုခွင့်လွှတ်ဖို့ယေရှုဖခင်ကသင်ကိုအစင်သင့်စောင့်နေပါတယ်ဆိုတဲ့ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။